ခုနှစ်မှာအာဆီယံဥက္ကဋ္ဌဖြစ်တာဝန်ယူလိုက်တဲ့အင်ဒိုနီးရှားနိုင်ငံဟာအငြိမ်းစားဗိုလ်ချုပ်ကြီးတဦးကိုမြန်မာနိုင်ငံဆိုင်ရာအာဆီယံအထူးတန်ဖြစ်ခန့်အပ်ပြီးအမြန်ဆုံးဆီလုပ်ဖို့စီစဉ်နေတယ်လို့အင်ဒိုနီးရှားသမ္မတဂျိုကိုဝီဒိုဒိုကပြောဆိုခဲ့တဲ့အကြောင်းဖေဗရူလာ1ရက်နေ့ကရိုက်တာသတင်းမှာဖော်ပြထားပါတယ်။အရင်ကမ္ဘောဒီးယားနိုင်ငံကဆီလုပ်ခဲ့တဲ့အာဆီယံအထူးတန်ရဲ့လက်ထက်မှာထူးခြားတဲ့အပြောင်းအလဲမရှိခဲ့ပေမဲ့အင်ဒိုနီးရှားကတော့မြန်မာအရေးနဲ့ပတ်သက်လို့ပြင်းပြင်းထန်ထန်ဝေဖန်ပြောဆိုခဲ့တဲ့နိုင်ငံဖြစ်တဲ့အတွက်စစ်တပ်ကအာဏာသိမ်းထားတဲ့မြန်မာနိုင်ငံကိုထိရောက်တဲ့အပြောင်းအလဲတွေဆောင်ကျဉ်လာဖို့မျှော်လင့်ချက်ထားနေကြတာဖြစ်တယ်လို့ RFA ရဲ့ညီနောင်သတင်းဌာနဖြစ်တဲ့ Bina News ကသုံးသပ်ရေးသားပါတယ်။နာဖာလို့ခေါ်တဲ့အရင်အစိုးရလက်ထက်ကမြန်မာနိုင်ငံရဲ့ဒီမိုကရေစီအသွင်ကူးပြောင်းရေးကာလမှာအရေးပါတဲ့ခံကဏ္ဍမှာပါဝင်ခဲ့တဲ့အင်ဒိုနီးရှားဗိုလ်ချုပ်ကြီးဟောင်း August Wijoro ကတော့မြန်မာနိုင်ငံကိုဆစ်လွတ်မဲ့အထူးတန်ဟာစစ်ကောင်စီကဖမ်းဆီးထိန်းသိမ်းထားတဲ့ဒီမိုကရေစီခေါင်းဆောင်တွေပါဝင်တပ်ဆိုင်သူတွေအားလုံးနဲ့တွေ့ဆုံဝင်ရဖို့လိုလိမ့်မယ်လို့ Bina News ကိုပြောထားပါတယ်။ဗိုလ်ချုပ်ကြီးဟောင်း August Wijoro ဟာ1998ခုနှစ်ကအင်ဒိုနီးရှားနိုင်ငံရေးမှာစစ်တပ်ကကြီးစိုးထားတဲ့အခြေအနေကနေဒီမိုကရေစီနီးကြအယက်သားအစိုးရအုပ်ချုပ်တဲ့ပုံစံကိုအောင်မြင်မြင်ကူးပြောင်းခဲ့တဲ့နေရာမှာလဲအရေးကြီးတဲ့အခမ်းအနားကနေပါဝင်ခဲ့သူဖြစ်တယ်လို့အမေရိကန်သုတေသနအဖွဲ့ Westminster Institute ကသုံးသပ်ထားပါတယ်။အင်ဒိုနီးရှားနိုင်ငံမှာအာနာရှင်စစ်ဗိုလ်ချုပ်ဟောင်းဆူဟာတိုဟာနိုင်ငံကို32နှစ်ကြာအောင်တမရဖြစ်အုပ်ချုပ်ခဲ့ပါတယ်။အဒီကာလမှာစစ်တပ်ကိုနိုင်ငံရေးနဲ့ကာကွယ်ရေးနှမျိုးစလုံးမှာပါဝင်စေတဲ့စနစ်ကိုအသက်သွင်းခဲ့တာပါ။1998ခုနှစ်အာရှစီးပွားပြတ်ကတ်နဲ့နိုင်ငံရေးစီးပွားရေးမတည်ငြိမ်မှုတွေကြောင့်စစ်အာဏာရှင်ဆူဟာတိုဟာယာရုကနေနှုတ်ထွက်ပေးရခဲ့ချိန်မှာတော့ဗိုလ်ချုပ်ကြီးဟောင်း August Wijoro ဟာအင်ဒိုနီးရှားစစ်တပ်ကိုအယက်သားအုပ်ချုပ်ရေးလက်အောက်ကိုပြန်ရောက်ဖို့အရေးကြီးတဲ့အပြောင်းအလဲတွေပြုလုပ်ပေးသူဖြစ်လာပါတယ်။ Wijoro ဟာသူရထားတဲ့စစ်တပ်ရဲ့လုပ်ပိုင်ခွင့်ကိုချဲ့ထွင်ထားတဲ့နေဆက်ရေးရာဝန်ကြီးဌာနအကြီးအကဲယာရုကိုဖျက်သိမ်းလိုက်တယ်လို့အင်ဒိုနီးရှားပါလီမန်မှာစစ်တပ်အရာရှိတွေအမတ်နေရာဝင်ယူထားတဲ့စနစ်ကိုလည်းဖျက်သိမ်းခဲ့ပါတယ်။အင်ဒိုနီးရှားစစ်တပ်ဟာအဲ့ဒီနောက်ပိုင်းတက်လာတဲ့ဒီမိုကရေစီအစိုးရတွေလက်ထက်မှာနိုင်ငံရေးမှာမပါဝင်တော့ဘဲစစ်တပ်ရဲ့မူလကြွညင်မှုဖြစ်တဲ့တိုင်းပြည်ကာကွယ်ရေးနဲ့တိုက်ခိုက်ရေးတပ်ဖွဲ့ဖြစ်ပေအသွင်ပြောင်းလဲခဲ့တာပါ။ဒါ့အပြင်ဗိုလ်ချုပ်ကြီးဟောင်းဝီဂျိုရိုဟာ2008ခုနှစ်ကနေ2011ခုနှစ်အတွင်းမြန်မာနိုင်ငံရဲ့ဒီမိုကရေစီအသွင်ကူးပြောင်းရေးကာလမှာလည်းမြန်မာစစ်တပ်ကိုအရေးကြီးတဲ့အကြံဉာဏ်တွေပေးခဲ့သူတူဖြစ်တယ်လို့ Bina News ကဆိုပါတယ်။August Wijoro ဟာ2008ခုနှစ်မှာနာအဖစစ်အစိုးရရဲ့ဝင်းကြီးချုပ်ဟောင်းဗိုလ်ချုပ်စွန်းဝင်းရဲ့အာသုဘကိုအင်ဒိုနီးရှားသမ္မတရဲ့ကိုယ်စားလှယ်ဖြစ်တက်ရောက်ခဲ့ပြီးမြန်မာစစ်ခေါင်းဆောင်နေနဲ့ရော NLD ပါတီခေါင်းဆောင်ဒေါ်အောင်ဆန်းစုကြည်နဲ့ပါတွေ့ဆုံခဲ့ပါတယ်။အဲဒီနောက်သူဟာတိုင်းရင်းသားလက်နက်ကိုင်တော်လှန်ရေးအဖွဲ့တွေနဲ့ပြည်ပခန့်တွေရောချာစေဖို့ဒီမိုကရေစီနီးကျဥပဒေတွေရေးဆွဲဖို့နဲ့အယက်သားအုပ်ချုပ်ရေးကိုချဲ့ထွင်ဖို့ဦးသိန်းစိန်အစိုးရကိုအကြံပေးခဲ့တယ်လို့ဆိုပါတယ်။လက်ရှိချိန်မှာတော့အင်ဒိုနီးရှားအစိုးရဟာနောက်ထပ်အငြိမ်းစားဗိုလ်ချုပ်ကြီးတူဖြစ်တဲ့ရေချောင်းကာကွယ်ရေးဝန်ကြီးလူဟတ်ပန်ဂျာတန်ကိုအာဆီယံအထူးတန်ဖြစ်မြန်မာနိုင်ငံကိုဆီလွတ်ဖို့ဖြစ်နိုင်ခြေရှိတဲ့ကြောင်းနိုင်ငံတကာသတင်းတွေမှာဖော်ပြပါဗိုလ်ချုပ်ကြီးများထွန်းဦးပြည်ထောင်ဝန်ကြီးဌာနပြည်ထောင်စုဝန်ကြီးအခုဒီချိန်မှာကောအင်ဒိုနီးရှားကနေဆီလွတ်မဲ့အာဆီယံအထူးတန်တမန်အသစ်ဗိုလ်ချုပ်ကြီးဟာအတိတ်ကလိုပဲစစ်အုပ်ချုပ်ရေးလက်အောက်ကမြန်မာနိုင်ငံအတွက်အပြောင်းအလဲတွေဆောင်ကျဉ်းလာနိုင်ပါမလားအရှိတောင်ရှာကြီးရကျွမ်းကျင်သူမိုက်ကယ်ဗစ်တီကီရိုတစ်ကတော့မြန်မာနိုင်ငံကိုဆီလွတ်မဲ့အထူးတန်ရဲ့အခမ်းအနားကိုအလွန်ကြုံအာရုံစိုက်နေမယ်ဆိုရင်တန်တမန်ရေးရနောက်ွယ်ကနေတိုးတိုးတိတ်ညှိနှိုင်းရမယ်ကိစ္စတွေမှာအာရုံသွားနိုင်တယ်လို့သုံးသပ်ပါတယ်။ဒါပြင်စစ်တပ်ကနေအပြောင်းအလဲကိုလက်ခံပြီးအယက်သားအစိုးရရဲ့အမိန်ပေးအုပ်ချုပ်မှုကိုလက်ခံတဲ့အင်ဒိုနီးရှားစစ်တပ်ရဲ့ဥမာကလည်းမြန်မာစစ်တပ်ရဲ့အကြိုက်ဖြစ်ချင်မှာဖြစ်မယ်လို့သုံးသပ်ခဲ့တဲ့အကြောင်းအခုတစ်ပတ်သမိုင်းတွေကပြစုံပန်စီစဉ်ကနေတင်ဆက်လိုက်ရပါတယ်ခင်ဗျာ။